ကတ္တမကဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟေတာနယူးအက်ကိုခန့်မဲ့လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။လက်ရှိကတ္တမကမှာတာဝန်ထမ်းဆောင်နေတဲ့သမ္မတကြီးနစ်ကီဟေလီရဲ့နေရာမှာဟေတာနယူးအက်ကိုအစားထိုးမှလို့သမ္မတထရမ့်ကသတင်းတော့တွေကိုမနေ့တောက်ကြနေတော့ငါပဲပြောခဲ့တာပါ။သမ္မတကြီးနစ်ကီဟေလီကဒီနေ့ကုန်ရင်ကတ္တမကကသူ့ရဲ့တာဝန်တွေကိုအဆုံးသတ်မယ်လို့အော်တိုဘာလာတုန်းကပြောထားတာရှိပါတယ်။သမတ်ကြီးအစ်စ်အခုဖြစ်လာမဲ့ဟေတာနယူးအက်ကသတင်းလောကကလာတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာ2019ခုနှစ်ဧပြီလတုန်းကစပြီးတော့လှုပ်လှုပ်ခဲ့တယ်သူက Fox News မြန်မာသတင်းဌာနရဲ့မနေ့ပိုင်းအစီအစဉ်မှုအဖြစ်လှုပ်ခဲ့သူဖြစ်ပြီးသူ့ရဲ့အစီအစဉ်တွေကိုသမတ်ထရမ့်ကလည်းပုံမှန်ကြည့်ရှုတယ်လို့ဆိုပါတယ်။တောက်ကြနေမှာသမတ်ထရမ့်ကအစ်စ်ခန့်မယ်လို့ကြေညာခဲ့တဲ့နောက်ထပ်ပုဂ္ဂိုလ်တူရှိပါသေးတယ်သူကတော့ William Barberသူကအမေရိကန်နိုင်ငံရဲ့ရှင်းလင်းချုပ်ဖြစ်အစ်စ်ခန့်အတော်ပါမကြခင်ရက်ပိုင်းကပဲကွယ်လွန်သွားခဲ့တဲ့ဒီသမ္မတဟောင်း George H.W. Bush အစိုးရတက်မှာတော့ကသူကရှင်းလင်းချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဖြစ်ပါလေ William Barr ဟာအခုအသက်68နှစ်ရှိပြီးရှင်းယူဇွဲ Republican Party တူလည်းဖြစ်ပါလေရှင်းလင်းတူလည်းဖြစ်ပါလေသူဟာ Republican တွေကရော Democrat တွေကပါလေးစားခံရသူတူဖြစ်တယ်လို့သမ္မတ Trump ကတင်းတော့တေကိုမနေ့တော့ကပြောပါလေအမေရိကန်တရားရေးဝန်ကြီးဌာနရဲ့အကြီးအကဲ Jeff Sessions ကိုပြီးခဲ့တဲ့လတုန်းကသမတ်ထရမ့်ကလည်းယာယီကနေဖယ်ရှားခဲ့ပြီးသူ့ရဲ့နေရာမှာယာယီရှိနေချုပ်ဖြစ် Matthew Whitaker ကိုခန့်အပ်ထားပါတယ်အခုအဲ့ဒီနေရာကို William Barr ကရှိနေချုပ်ဖြစ်တာဝန်ယူထမ်းဆောင်တော့မှာဖြစ်ပါတယ်